1990ခုနှစ်ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းထားတဲ့စာချုပ်လွှာအရ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာမှားယွင်းအတည်ပြုထားတဲ့ဗြိတိန်ရင်ဖြစ်နေတာကြောင့်ပါတကယ်တော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာလူမှုဗြိတိန်ရင် social contract တစ်ခုဖြစ်ပါတယ်ဗြိတိန်ရင်တစ်ခုချုပ်ဆိုရမှာအနိုင်အထက်ချုပ်ဆိုခဲ့ရင်မတော်ဩဇာလွှမ်းမိုးခဲ့ရင်လိမ်လည်ချုပ်ဆိုခဲ့ရင်မှားယွင်းတဲ့အထောက်ထားအချက်လက်တွေပေါ်မှာအခြေခံချုပ်ဆိုခဲ့ရင်ဒီဗြိတိန်ရင်ဟာအလိုလျောက်ပြက်ပြဲတတ်တယ်လို့ဗြိတိန်ရင်ဥပဒေမှာဖော်ပြထားပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ဗြိတိန်ရင်ပြက်ပြဲတဲ့အကြောင်းတရားရုံးချုပ်ရှေ့နေဦးကြီးမြင့်ပြောပြတာက
ဒီ2008ဒီကဥပဒေကြီးဟာလူမှုရေးစည်းနေလဲကြွားနေတယ်နောက်တစ်ချက်ကပါလဲဆိုအတင်းကျအနိုင်ထက်မတရားဩဇာတုံ့ဆတ်တာမအမြင်ဆုံး96နဲ့ဖွဲ့စည်းပုံအနောက်ရှေ့ပြီးရတော့ဝေဖန်တာတော့အတင်းမစွန့်နိုင်အောင်လုပ်မယ်ဆိုလို့ရှိရင်အ ਨੇ ဆုံး9နှစ်ကအနည်း20ဒီချမယ်ဆိုတော့တကယ်လည်းချခဲ့တော့တော့အောင်မဖြစ်လို့လေအဲ့တော့အတင်းကျအလုပ်ချင်းအနိုင်ချက်လုပ်ချင်းမတရားဩဇာတုံ့ချင်းသတိမှမအခြေခံချင်းဆိုတာဗြိတိန်ဥပဒေရတော့ပြက်နေပြီပေါ့နော
်ဒီချက်တွင်မကအတီးပြုတ်တဲ့ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာလဲမြန်မာနိုင်ငံကလူဦးရေ 53.3% ကိုအခြေခံပြီးအတီးပြုတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးစာချုပ်လာတင်ခဲ့တဲ့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးနိုင်နိုင်ပြောပြတာက
လူဦးရေတော့တဘာဝအတိုင်းတိုင်းပြည်ရဲ့စက်ကြီးကပြစ်တက်တာပါလေဒါကြတဲ့အခုဒီဖောက်ပြတဲ့ခါမှာ2008ရဲ့လူဦးရေနဲ့ဒီလက်ရှိရဲ့လူဦးရေကလက်ရှိလူဦးရေကအနည်းဖြစ်နေပါဘော။အများပေါင်းနည်းနေသေးတယ်ဆိုသဘောရှိတာပေါ့။အဲဒါဆိုလို့ရှိရင်ဟိုကလွတ်ခဲ့တဲ့ဥစ္စာကမှားယွင်းခဲ့တယ်ဘာမှမကဖောက်ပြခဲ့တယ်ပေါ့။အဲတော့ဒီရင်ကပြက်ပြက်ကြီးအကြောင်းကြီးကအဲ့လိုအချက်တွေနဲ့ကပ်နေတဲ့ကြောင့်ဒီဥစ္စာကဒီအချိန်မှာစီးပြီးတော့ပြက်ပြက်ပါရဲ့ဆိုတဲ့ဥစ္စာကိုကပ်ပြေးကြတာပေါ့
။ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခဲ့တဲ့2008ခုနှစ်ကလူဦးရေဟာ53.3%ရှိတယ်လို့ဆိုခဲ့ပေမဲ့2014မှာကောက်ခံတဲ့ဒကောင်စင်းအရာလူဦးရေဟာ2008ထက်6တန်းလောက်နည်းနေတာဖြစ်ပါတယ်ဒီအတွက်စာချုပ်လွှာတင်သွင်းရမှာအောက်ယုံအစဉ်စဉ်ကသူတို့မှာလုတ်ပိုင်ခွင့်မရှိပါဘူးဆိုပြီးပယ်ချခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွင်းမူဥအောင်သူရပြောပြတာက
အရင်ဆုံးနေပြီးတော့တက္ကိနာခိုင်ခိုင်မှာကျွန်တော်ဆွဲရတယ်ဗျ2019ဒီဇူလိုင်တစ်ရက်နေ့ဆွဲအဲ့ဒါလည်းအမှုတွဲကိုဒီပြည်တော်စစ်တရားစီရင်ဥပဒေအရပြန်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြန်ပေးခဲ့တယ်နောက်တစ်ခါကျွန်တော်တို့မန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာလည်းအဲ့လိုပဲဇူလိုင်25ပေါ့အဲ့ဒီ2019ပဲဆွဲခဲ့တာဆိုတော့အဲ့ဒီချိန်ကလည်းအဲ့လိုပဲအမှုတွဲကိုပဲကျွန်တော်တို့ပြန်ပေးခဲ့တာပဲအဲ့တော့အခုကျွန်တော်တို့ကကြောင်းပြပြီးတက်ထားတာကတော့ပြည်တော်စုတရားစီရင်ဥပဒေအရတောင်းလမ်းမှုကိုစီရင်ပိုင်ခွင့်ရှိပါရဲ့နဲ့စီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြန်ပြီးတာကဒီလုတ်တင်လုတ်ထိုက်တဲ့အလုပ်ကိုမလုပ်ဘူးပေါ့လေတရားသူစီရင်နဲ့နောက်တော့ကဒီဥပဒေနဲ့အညီစီရင်ပိုင်ခွင့်ရှိပါရဲ့နဲ့လုတ်တင်လုတ်ထိုက်တာကိုကျွန်တော်တို့ပေါ့ကြော်ပြီးတော့သူကဆုံးဖြတ်တယ်သဘောမျိုးချင်းတယ်အဲဒါကြောင့်ဒါဥပဒေနဲ့အညီစီရင်ပိုင်ခွင့်ရှိတဲ့အမှုမျိုးကိုမူလမှုကိုစီရင်ပိုင်ခွင့်ရှိတဲ့အတွက်ကြောင့်သူတို့စီရင်ဖို့အဲ့လိုမျိုးဒီအမိန့်ပေးတဲ့စာချုပ်မျိုးထုတ်ပေးဖို့နောက်တစ်ခါဟလာဒီလိုမျိုးမစီရင်ဘူးဆိုတာမျိုးတွေကိုတမ်းမြစ်ပေးဖို့စာသဖြင့်ပေါ့လေဒါတွေကိုကျွန်တော်တို့ကတောင်းဆိုပြီးတော့မှတောင်းပြပြီးတော့တင်ထားတာပါတင်ထားတော့ခုကတော့အမှုလဲကိုပြည့်စုံလို့လက်ခံထားတယ်ဆိုတော့ကြောက်လက်ချက်ကတော့ကျွန်တော်တို့ပေးရလိမ့်မယ်စီရင်တော့အမိန့်ကျတော့သူချပေးရလိမ့်မယ်
တရားရုံးကဆုံးဖြတ်ချက်ချပေးမှနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဥမ္မောင်ဆိုးကတော့တစ်ဖက်ကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လွှတ်တော်မှာဆောင်ရွက်နေခြင်းမှာတစ်ဖက်ကဖြတ်သိမ်းမှုဆောင်ရွက်တဲ့ပုံမျိုးဖြစ်နေတယ်လို့ပြောပါတယ
်ကျွန်တော်ထင်တယ်ဒီမှာကပြင်ဖို့လုပ်နေတဲ့အဆင့်ရှိတယ်လွှတ်တော်မှာအမြင့်ဆုံးအနေနဲ့ဆောင်ရွက်နေတဲ့အတွက်ပြီးကြတော့ပြီးကြပါလေလွှတ်တော်ကဏ္ဍရဲ့ရရှိကဏ္ဍအုပ်ချုပ်ရေးကဏ္ဍဒါပေမဲ့တရားရုံးကတော့ကျွန်တော်သဘောတော်လေးကြိုးတဲ့အတိုင်းဖြတ်ဖို့ဆိုတာတော့ကျွန်တော်တို့မဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတယ်ကျွန်တော်ယူဆချက်တော့
ခုလိုဝေဖန်ချက်တင်နေပတ်သက်ပြီးဥအောင်သူရပြောပြတာက
ဒါတော့သူတို့ပြင်ပြောင်းလဲဖို့လုပ်တာပဲကျွန်တော်လည်းပြင်ပြောင်းလဲဖို့လုပ်တာပါပဲဟိုအလုပ်ကြီးလုပ်ဟာမတူပင်မဲ့ပြင်ပြောင်းလဲခြင်းကြတဲ့စိတ်သက်စေတနာခြင်းတော့တည်နေကြတာပါပဲနော်အဲ့တော့ကျွန်တော်တို့လှုပ်လိုက်လို့ဒီဟာဥပဒေနဲ့အညီဟလာဒီလိုဒါတရားမဝင်ဘူးပြက်ပြက်နေတယ်ချက်သိမ်းတင်နေစဉ်းလဲ
အလားတူ ဥရောပဆန်အောင်ကတော့လက်ရှိအချိန်ဟာလွှတ်တော်တွင်မှလည်းဖွဲ့စည်းပုံပြင်မှုဆောင်ရွက်နေခြင်းမို့အခုဆောင်ရွက်ချက်ဟာလွှတ်တော်ပြင်ပကဆောင်ရွက်ချက်ဖြစ်တယ်လို့သုံးသပ်ပါတယ
်တပတ်ကလည်းလွှတ်တော်တွင်နင်းငယ်လုပ်နေသလိုတပတ်ကလည်းလွတ်တော်ပြင်ပနင်းငယ်ဆောင်ရွက်တာဖြစ်တဲ့အတွက်ဒါလွတ်တော်ရဲ့ဆောင်ရွက်ချက်ကိုအားဖြည့်ပြီးတဲ့လှုပ်ဆောင်ခြင်းလို့ပဲကျွန်တော်တို့ကသတ်မှတ်ပါတယ်။နိုင်နာရှုံးနာတဲ့ဆောင်ရွက်တယ်ဆိုတဲ့အချက်ကိုတော့ကျွန်တော်တို့အတိမတ်ပြုလက်ခံမှာဖြစ်ပါတယ်ခင်ဗျာ
။ဒါပေမဲ့တရားရုံးမှာလျှောက်လွဲချက်တင်ရအောင်မှာဖြစ်တယ်လို့တရားသူကြီးနှစ်ဦးထိုင်နှစ်ပါးထိုင်ရုံးမှာပထမအဆင့်ရင်ဆိုင်ရမှာဖြစ်ပြီးနောက်ပိုင်းမှာတော့သုံးပါးထိုင်ရုံးကိုပါဆက်လက်တက်ရဖို့လည်းရှိနေသေးတာဖြစ်တာကြောင့်ဥပဒေသမားများကတော့အောင်မြင်ပါမလားဆိုတဲ့တန်တရားနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်ခင်ဗျာ။